ကောင်စီဘက်ကငင်းငင်းဆွနေဖို့ဖိတ်ခေါ်ထားတဲ့အချိန်မှာပဲရခိုင်ဒေသစစ်ကောင်စီလက်အောက်ခံစစ်တိုင်းမှုဟာအောက်ခြေမှာနှင်းမျိုးစုံနဲ့ပြဿနာဖန်တီးရရရှိတယ်လို့အေးအေးပြောခွင့်ရခိုင်တုခါကပြောပါတယ်။လက်ရှိမှာတော့စစ်ကောင်စီအနေနဲ့မျိုးဝင်မျိုးရွယ်ဒီမှာစစ်စည်းတင်းကျပ်တာတွေ၊ကုန်ပစ္စည်းတည်ယူခွင့်ကန့်သတ်တာတွေ၊ဒေသခံတွေကိုအေးအေးနဲ့ဆက်ဆက်တယ်ဆိုပြီးတော့ဖမ်းဆီးတာတွေကိုလည်းရှိတယ်လို့ဒေသခံတွေကလည်းပြောဆိုပါတယ်။ဒီကြောင့်မို့လို့ရန်ကုန်ကပြပို့ထားတဲ့တဲ့င်းကိုကိုသိန်းထိုင်ပြောပြပေးပါရှင်။
ဒီဟာဒီနယ်အတွင်းမှာစစ်ကောင်စီဘက်ကလုံခြုံရေးတင်းကျပ်တာတွေ၊ကုန်ပစ္စည်းတည်ယူခွင့်တင်းကျပ်တာတွေရှိနေပြီးရခိုင်ဒေသခံတွေကိုအေးအေးနဲ့ဆက်ဆက်တယ်ဆိုပြီးဖမ်းဆီးတာတွေပြီးခဲ့တဲ့လပိုင်းတွင်ပေါ်ပေါက်ခဲ့ပါတဲ့။ရခိုင်နယ်တကန်အေးအေးဖွဲ့ပြောခွင့်ရခိုင်ဒုက္ခကတော့နတ်ကစားဥက္ကဋ္ဌကရင်းချမ်းရေးဆွေးနွေးဖို့ဖိတ်ခေါ်ထားပြီးမြဲအောက်ခြေမှာနှီးမျိုးစုံနဲ့တက်တနာဖမ်းဆီးတာတွေရှိနေတယ်လို့ BOA ကိုပြောပါတယ
်။တစ်ဖက်နဲ့တစ်ဖက်လိုအပ်ရင်လိုအပ်သလိုတွဲဆုံဆွေးနွေးကြတယ်ဆိုတာကတော့ဟုတ်ဒါကကောင်းတဲ့လုပ်ငန်းစဉ်တစ်ခုဖြစ်တယ်ကြ။ဒါပေမဲ့တစ်ဖက်မှာဒီနတ်ဆကဥက္ကဋ္ဌကငင်းကြရင်ဆွေးနွေးဖို့ဟိုဖိုက်ခုနေချိန်မှာဒီသူ့ရဲ့လက်အောက်ခံစစ်တိုင်းမှုတွေကဒီအောက်ခြေမှာနှီးမျိုးစုံနဲ့ပြဿနာဖန်တီးနေတာတွေကတော့ဟိုတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုကိုဟိုပြက်ပြားစေတဲ့လုပ်ရည်တွေဖြစ်တယ်ကြ။ဟိုယုံကြည်မှုပြက်လို့ရှိရင်တော့ဒီကြံတဲ့တခြားချင်းဆက်ဆွေးနွေးရေးကိစ္စတွေအတွက်ဒါအများကြီးအနောက်ခြေအတားအဆီးတွေဖြစ်သွားတာပေါ့ဗျာ
စစ်ကောင်စီကခံထားတဲ့နောက်ပိုင်းတိုင်းစစ်ဌာနအချုပ်တိုင်းမှုကိုရေပြင်းမှာနှီးမျိုးစုံနဲ့ပြဿနာဖန်တီးနေတယ်ဆိုပြီးပြဿနာပိုတက်လာအောင်မလုပ်ဖို့ရခိုင်လက်နက်ကိုင်အေးအေးအဖွဲ့စီဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ကသူ့ရဲ့လူမှုကွန်ရက်ပေါ်မှာသတိပေးရေးတင်ထားတဲ့နောက်ရခိုင်မှာစီးရေးတင်းမာမှုတွေရှိလာမလားစိုးရိမ်မှုတွေတိုးလာပါတယ်ရခိုင်ပြည်နယ်မှာဒီနေ့အတွင်းအေးအေးအဖွဲ့နဲ့ဆက်ဆက်တယ်ဆိုပြီးရခိုင်ဒေသခံတွေကိုဖမ်းဆီးတာတွေများနေသလိုရခိုင်ပြည်နယ်ကိုဝင်လာတဲ့ကုန်ပစ္စည်းတွေကိုစစ်ကောင်စီဘက်ကကန့်သက်ထားတာရှိတယ်လို့လဲစစ်ခိုင်နိုင်ငံရေးလေလာသူကိုထွန်းကြည်ကပြောပါတယ
်။ဟုတ်ဒီ2020နှစ်မှာအေးစစ်ကောင်စီဘက်ကနေပြီးတော့အဲနဲ့စစ်ကြတယ်ဆိုတော့ဖမ်းဆီးမှုတွေပြန်ပေါ်လာတာကိုကျွန်တော်တို့တွေ့ရတယ်ပေါ့နော်။အဲနောက်တစ်ချက်ကတော့ဖမ်းပြင်းတွေကိုဝင်လာတဲ့ကုန်ပစ္စည်းတွေအကုန်လုံးကိုဒီနတ်ပခါမှုရဲ့တန်းမှုရဲ့လက်မှတ်ပါမှဝင်လို့ရတယ်ဝင်လို့ရတယ်ပေါ့နော်။ဆိုတော့တချို့ guide တွေကလည်းနေဝင်ရင်ကြားလို့မရတော့ဖျားလို့မရတဲ့နေရာတွေကြားကြီးရှိနေတယ်။ဆိုတော့ဒီတင်ကြားမှုတွေပြင်မှာတင်ကြားမှုတွေကတော်တော်လေးအပြားရတယ်လို့ပြောလို့ရတယ်ပေါ့နော်။
2020ပြည်နှစ်စက်တင်ဘာလကုန်ပိုင်းလောက်ခရေကတမတော်နဲ့အေးအေးအဖွဲ့ကြားတိုက်ပွဲတွေရပ်တန့်ခဲ့ပြီးတနက်အေးအေးအဖွဲ့တွေရဲ့နေပြည်တော်ဆောင်တွေတီးသန့်တွဲဆုံဆွေးနွေးတာတွေလည်းရှိခဲ့ပါတယ်။အဲ့ဒီနောက်ပိုင်းကစပြီးရခိုင်လက်နက်ကိုင်အေးအေးအဖွဲ့အနေနဲ့ရခိုင်ပြည်နယ်မှာအုပ်ချုပ်ရေးပိုင်းနဲ့တရားစီရင်ရေးပိုင်းတွေကိုကင်တွေထိန်းချုပ်ဖို့စတင်လှုပ်ဆောင်လာတာပါ။လက်ရှိမြေပြင်နေထားရရခိုင်ပြည်နယ်ကမြို့နယ်အများဆုံးမှာမြို့ပေါ်ရပ်ကွက်တွေကလွဲပြီးကျေးလက်ဒေသတွေမှာစစ်ကောင်စီရဲ့အုပ်ချုပ်ရေးတဲ့ULAA ရဲ့အုပ်ချုပ်ရေးကပို့ပြီးတော့အားကောင်းနေတယ်လို့ကုထွန်းကြီးကပြောပါတယ
်။လက်ရှိမြေပြင်မှာတော့မျိုးအများဆုံးပါဒီစစ်တွေကလွဲနေပေါ့နော်မျိုးအများဆုံးညနေအများဆုံးမှာတော့အာစစ်ကောင်စီဘက်ကတရားရုံးတွေအလောင်းမဖြစ်တာတွေ့တယ်။အဲဆိုတော့တခြားဒီဌာနကျန်းမာရေးပညာရေးကတော့သူ့အကူဒီစစ်ကောင်စီဘက်ကပဲဆက်ပြီးတော့လေပတ်နေပေါ့နော်ဒီအောက်ရှောင်းရေးပိုင်းနဲ့အဲတရားဥပဒေစိုးမိုးရေးပိုင်းကိုတော့မျိုးပေါ်ရောက်ွက်တယ်မျိုးပေါ်ကိုပြေးလိုက်လို့ရှိရင်အခမ်းကြီးအဲဒီဖက်ဆိုလို့ရှိရင်တောက်ဖြူတောင်ကောက်ဒီပေါ်လေနော်ဟိုအများစုကတော့ဒီ ULA ရဲ့အောက်ဆုံးမှုကလွှမ်းမိုးထားတာကိုတော့တွေ့ရတယ်ပေါ့နော်ဒါပေမဲ့အဲစီကောင်စီဘက်ကလည်းဒီရွာတွေမှာပုံမှန်ကင်းနေတာတော့ဘာလို့ကတော့သူတို့လောက်နေတာပဲရှိတယ်ဒါပေမဲ့ဒီအောက်ရှောင်းရေးရန်တရားကြီးတစ်ခုလုံးကတော့ဒီ ULA ဘက်ကအပါကြီးရနေတာကိုတွေ့ရတယ်ဟု
တ်စစ်တပ်ဘက်ကတော့ရခိုင်ပြည်နယ်မှာ ULA အဖွဲ့ရဲ့တရားစီရင်မှုတွေတဲ့လူတွေဝင်ရောက်ပတ်သက်ခြင်းမလုပ်ကြဘူးULAA အဖွဲ့ဝင်တွေရှိရင်သတင်းပေးဖို့ဒေသခံတွေကိုနှုတ်နဲ့ဓာတ်မြစ်ထားရပြီးရှိတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ။